တနင်္ဂနွေညပိုင်းကပါကစ္စတန်တောင်ပိုင်းခရချီမြို့လေဆိပ်အပြင်ဘက်မှာပေါ်ကာစင်လျှက်စစ်တပ်အားဘေးကုမ္ပဏီကတရုတ်ဝန်ထမ်းတွေလိုက်ပါလာတဲ့ရင်းနှံဘုံခွဲတိုက်ခိုက်ခံရတဲ့အတွက်အနည်းဆုံးတရုတ်နိုင်ငံသား2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်တရုတ်နိုင်ငံကအပြစ်တင်ပြောဆိုထားပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပါကစ္စတန်ကိုတိုက်တွန်းထားပါတယ်။တိုက်ခိုက်မှုကြောင့်မော်တော်ယာဉ်တချို့ပျက်စီးသွားတာကိုလည်းရုတ်တံမှတ်တမ်းတွေမှာတွေ့ရတယ်လို့ရင်းနှံကိုလည်းစောင့်ကြပ်လိုက်ပါလာတဲ့ပါကစ္စတန်လုံခြုံရေးဝန်ထမ်းစေဦးထမင်းနဲ့ဒဏ်ရာရတယ်လို့လည်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ပါကစ္စတန်အနောက်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ကဘလော့လွတ်မြောက်ရေးတပ်ဖွဲ့ BLA ကဒီအသေးခံဘုံခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။တရုတ်ဝန်ကြီးချုပ်လီဂျီယန်ကအစ္စလာမဘတ်မြို့ကိုလာရောက်ဖို့ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေညပိုင်းဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံကပြင်းပြထန်ထန်ရှုတ်ချခဲ့တယ်လို့တေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုတွေအတွက်ဝန်ထမ်းကြောင်ကြေညာချက်ထုတ်ပြန်ထားပါတယ်။2022ခုနှစ်ဧပြီလတုန်းကလည်းခရချီမြို့မှာကားတစီ BLA အမျိုးသမီးအသေးခံဘုံခွဲသမားတအုပ်ကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တရုတ်နိုင်ငံသားဆရာမ3ဦးတေဆုံးခဲ့ပါသေးတယ်ရှင်။